ထိုင်းမြန်မာနယ်စပ်ကောတောင်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဩဂတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကျေးရွာတွေဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ထိုင်းနယ်စပ်ရနောင်းခရိုင်တွေကိုထွက်ပြေးခဲ့ကြပါတယ်။ထိုင်းဘက်ကလည်းစစ်ဘေးရှောင်သူတွေကိုယာယီလက်ခံပေးထားပါတယ်။ဒီကြောင့်ပြည်သူငွေတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ။
အမြမာနယ်ဇက်ကော့တောင်းဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာမလီဝမ်ကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဩဂုတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကျေးရွာဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ဟာထိုင်းနယ်ဇက်ရနောင်းခရိုင်ထဲကိုထွက်ပြေးလာခဲ့တယ်ဆိုပြီးဒေသခံတအူးကပြောပြပါတယ်
ဒီမလီဝမ်ကျေးရွာဘက်ကနေပြီးတော့သူကပေါ်ဒီရေချောင်းနဲ့သွားတယ်ခမောက်ကြီးမြို့နယ်နဲ့ဒီ၆ဝက်ကြီးရဘက်ကိုပေါ်ဒီစစ်ကောင်စီကနောက်ထပ်130နဲ့ဒီရေချောင်းခင်းကြီးကနေပြီးတော့သူတို့ယူရီစစ်ကိုသူတို့လိုက်စစ်တာပေါ်ဒီကတော့ဒီ PDL နဲ့ပတ်သက်ပြီးတော့သူတို့လိုက်စစ်တာလို့ကျွန်တော်ယူဆရတယ်အဲ့လိုသူတို့တော့တဲ့ယူရီသူတို့တော့စစ်တဲ့ချိန်မှာဒီတချို့ယူရီခံနေပေါ်တော့ဒီတပ်ဖွဲ့ဖြစ်ပြီးနောက်ပိုင်းမှာဒီယူရီစစ်တို့အခြေချတာမျိုးလုပ်တာခင်ဗျာဘယ်လိုမျိုးချက်ချတာမျိုးဆိုတော့အခုတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဒီဒေသခံယူရီသားတွေဟိုထွက်မပြေးဘူးဟိုပြီးတော့ဟိုဆက်ပြီးဟိုဖက်စီးမယ်အိမ်ယူရဲသူမီးရှို့မယ်ဆိုပြီးတော့ချိတ်ကြောက်တာပေါ့အဲ့လိုပြောတဲ့အခါကျမှတော့ဒီတချို့ယွာခံတွေကတော့ကြောက်ပြီးတော့ဒီဟိုယွာဒေတာဆန်ဒီသုံးဟိုတရာကျော်လောက်ကဒီအဲ့ခင်းဖြစ်တဲ့နေ့မှာပဲဒီနေ့လက်ပိုင်းလောက်မှာပေါ့ဒီထိုင်းပြည်ကိုသူတို့စစ်တွေနဲ့ကျူးပြီးဖက်ပြီးသွားတယ်ခင်ဗျာဟုတ်ကဲ့
ဖြစ်စဉ်ကတော့ကော့တောင်းမြို့မလီဝမ်ကျေးရွာဘက်ကိုစစ်ကောင်စီအင်အား50နီးပါးကစစ်ကြောင်းထိုးတဲ့အချိန်ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းထိခိုက်သေးဆုံးတာတွေဖြစ်ခဲ့ပါတယ်ဒီနောက်မလီဝမ်ကျေးရွာဘက်ကနေခမောက်ကြီးမြို့နယ်နဲ့ချောင်းဝဘက်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုလိုက်လံရှာဖွေတာတွေလုပ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုမျိုးထိုင်းဘက်ကိုစစ်ဘေးရှောင်ရတာတွေကလွန်ခဲ့တဲ့လတွေတုန်းကလည်းရှိခဲ့တယ်လို့လည်းဆက်ပြောပြပါတယ
်ရင်းနှောကတော့ဒီကိုခဘောကပေါ်ဒီခမောက်ကြီးမြို့နယ်အထက်မှာပဲကျွန်တော်တို့ဒီရှောင်းကိုဝလို့ပါလို့မှအဲ့ဒါကလည်းဒီလုံးနေတဲ့ဟိုလင်းငါလောက်လောက်ကလည်းတိုက်ပွဲတွေဖြစ်တဲ့ချိန်မှာလည်းပဲဒီမကြခဏအိမ်မှာနှစ်ခါသုံးပေါ်လာပေါ့နော်ဒီ type ကိုအဲ့လိုဟိုဒေတာကဆက်ဆောင်တွေကိုဒီကနေ့ကြည့်ဖက်ပြတာမျိုးရှိတယ်ဟိုကတူအစောပိုင်းမှာတော့ကျွန်တော်ဟိုလပိုင်းတော့ဒီချာတော့မမှန်ပြီးတော့ဘူးပထမဆုံးဖြစ်တဲ့ချိန်မှာဆိုတော့ဟိုဘောညမဆက်ဆောင်ဟိုနှစ်ယောက်ကျော်သုံးယောက်လောက်ကို type ကိုဖက်ပြတာမျိုးရှိတယ်ဟိုဒီကညမဖက်မှာလည်းဒီလက်စားဆက်မှာဒီဟိုတိုက်ပွဲဒါရှော့ဖြစ်နေကတည်းကတော့အဲ့ဆောင်တွေတပတ်နီးပါးလောက်လာပြီးတော့နေခဲ့ရတာမျိုးရှိတယ်ခင်ဗျာဟုတ်ကဲ
့။ဩဂုတ်လအတွင်းမှာပဲကော့တောင်းမြို့မလီဝမ်ကျေးရွာကဒေသခံအမျိုးသမီးအမျိုးသား5ဦးလောက်ကိုစစ်ကောင်စီကဖမ်းဆီးတာတွေလုပ်ခဲ့ကြောင်းဒီအတွက်ဒေသခံတွေဟာတိုက်ပွဲဖြစ်ပြီးတာနဲ့စိုးရိမ်ပြီးထိုင်းဘက်ကိုထွက်ပြေးကြတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။